မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါရဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမျိုးသားတဲ့လူရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း109နာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်5ခုကိုဖိတ်ရှားလိုက်တယ်လို့ပြောပါတယ်။ဒါချစ်တက်နဲ့ဆက်နေတဲ့သူရဲ့အကောင့်တွေကိုလုံခဲ့တဲ့တစ်နှစ်အတွင်း၄ချိန်မြောက်ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်းဝန်ကြီးများနဲ့ပတ်သက်လို့အစိုးရကတရင်မှားတွေဖြန့်ချီနေတဲ့အပေါ် Facebook လူမှုကွန်ရက်အနေနဲ့အချိန်မီဟန်တာခဲ့ခြင်းမရှိတဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတစ်နှစ်လောက်အကြာမှာအခုလိုချစ်တက်နဲ့ဆက်နေတဲ့လူမှုအကောင့်တွေကိုပိတ်ပင်တားမြစ်လာနေတာဖြစ်ပါတယ်။အခုပြလိုက်တဲ့အကောင့်ပိုင်ရှင်တွေဟာမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာသူတို့ကွန်မြူနတီစုံစမ်းတွေ့ရှိခဲ့ကြအောင်ဒီအကောင့်တွေကလည်းမြို့သားတွေလှုပ်ဆောင်မှုတွေရှိနေတယ်ဆိုတာသူတို့အနေနဲ့စုံစမ်းသိရှိခဲ့ရကြအောင် Facebook ရဲ့ Cyber လူမျိုးရေး Policy ဆိုင်ရာအကြီးအကဲ Nathaniel ရဲ့ Greg Carr ကသူ့ရဲ့ Internet Blog စာမျက်နှာမှာရေးထားပါတယ် Facebook ကတက်မတော်ကာကွယ်ရေးအစီအစဉ်ပို့ချမှုကြီးမင်း online အပါအဝင်တခြားလူမျိုးရေးနဲ့ပတ်သက်ရေးအစိုးရအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်ရဲ့အကောင့်တွေကိုလည်းပိတ်ပင်ခဲ့ပြီးဖြစ်ပါတယ်ဒါပြင်မြန်မာနိုင်ငံကအနေနဲ့ရှိတဲ့အထက်ကအဖွဲ့အစည်းလေးဘော်ရဲ့အကောင့်တွေကိုပိတ်ပင်မဲ့အကြောင်း Facebook ကယခုနှစ်စောပိုင်းမှာကြေညာထားပြီးဖြစ်ပါတယ်ခင်ဗျာ